တနေ့တိုင်းတိုင်းပလောမြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေတင်းထန်နေပါတယ်။ဒီတိုက်ပွဲတွေကြောင့်ဘိန်းမြို့နယ်ပလောမြို့ကြားကပြည်တော်စုကာလမကြီးမှာကားတွေရှေ့ဆက်မသွားနိုင်ပဲပိတ်မိနေပါတယ်။ဒီကားလမ်းမှာမိုင်းနေမိလို့ရင်မောင်းတူလည်းပြင်းထန်စွာဒဏ်ရာရခဲ့ပါတယ်။မှတ်ရေးမှာပြောပြပေးပါဦးခင်ဗျာ။
တနင်္လာနေ့တိုင်းပလောမြို့နယ်အတွင်းကကျဲကျဲရွာကိုအော်တိုဘာလ16ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်။စစ်တပ်ဘုံကျဲတိုက်ခိုက်ခဲ့တဲ့အထက်ကဒေသခံပြည်သူ1000ကျော်လောက်ဟာဘေးလွတ်ရာကိုပြေးနေကြရပါတယ်။တိုက်ပွဲတွေပြင်းထန်လာတာကြောင့်မြိတ်နဲ့ပလောသွားတဲ့ကားလမ်းမကြီးမှာကားတွေရှေ့မတွန်းနောက်မဆုတ်နိုင်ပဲပိတ်မိနေကြပါတယ်။မြေကိုသွားမဲ့ကားတွေရောပလောမြို့ကိုလာတဲ့ကားတွေပါပိတ်မိနေတယ်ဆိုပြီးဒေသခံတဦးကပြောပါရယ်မနေ့ကြာသာပတင်းနေ့တုန်းကတော့ကျဲကရာအနီးကကားလက်မမှာကားသမားတဦးမိုင်းနေမိခဲ့တယ်လို့လဲ VOA ကိုပြောပါရယ
်ဟုတ်ကဲ့ခြေသေးတိုက်ဆောင်နေရတာပေါ့နော်အတောင်တောင်ကျောင်းရှိတယ်အခုကားလမ်းတွေတော့ပိတ်ထားတယ်ကြည့်ကျဲဘိန်းကနေကြည့်ရတော့ကျဲအကျက်ထင်မှာပေါ့ဒီကျဲရောက်ထင်မှာကားလက်ပိတ်မိနေတယ်ပြီးတော့ဒီအဖြစ်လိုက်ရေကျွန်တော်ဒီပလော့ခေမှာကားလေးဖိနေနေတယ်မိပလော့ပေါ့မိပလော့ကလည်းမအဲ့ဒီမှာဖိနေတာတိုက်ပွဲပြေးထန်တယ်ကြည့်သူတို့လေကြောင်းတိုးပြီးတိုက်ခတ်နေတယ်ဒီပေါ့ဒီမိုင်းဖိတာပေါ့နော်မနေ့ကတော့ဒီမိုင်းဖိတာတရားမိုင်းဖိတယ်ရာပကုတ်ကမှတော့သူအဲ့ဒါမိုင်းနေမိတယ်ကျဲတရားမှာပေါ့နော်ကျဲတရားမှာသူကပိနေတာကားတွေကပိနေတော့အဲ့ကျဲတရားမှာသူကဟိုအနေသွားဖို့ဆိုပြီးတော့ဒီသူကဒီကျဲတရားနာကဒီဟိုတက်ပင်နောက်ပေါ့နော်သူတို့သွားတာပေါ့အဲ့ဒီနာမှာသူကမိုင်းခေါက်ထားတာအဲ့ဒါမိုင်းခေါက်ထားတော့သူထားတော့မသိဘူးကျွန်မဒီမိုင်းရသူနေပြီးတော့အဲ့ပောက်ကွယ်သွားတာမိုင်းပောက်ကွယ်တော့သူဟိုလုံးတော့ခန္ဓာကိုယ်တစ်ခုလုံးတော့သူကဟိုနေအနတ်ပြောက်ပဲသူတိုင်ရရတယ်အခုဘိတ်ဖီကိုပူထားတယ်ပေါ့ဦးမီးက
စစ်တက်ကကားတွေပေါ်အရက်သားတွေတင်ပြီးခေါ်သွားနေတာကြောင့်လူသားတိုင်းလိုအသုံးပြုပြီးသွာလာနေပုံရတယ်လို့လည်းဒေသခံတွေကပြောပါတယ်
အဲ့ဟိုစစ်ကောင်ထုတ်တဲ့နေရာလေးမှာဘလော့ကိုစစ်ကောင်ထုတ်တဲ့ခါမှာဒီကားလေးမှာဒီအရသားတွေကိုတိတ်ဆောင်ပြီးတော့သွားလာရှိပြီးသွားလာနေတယ်ဟိုသွားတာဒီလိုမျိုးကအရသားကားလေးလိုမဟုတ်ဘူးပေါ့နော်ဒီစစ်ကောင်တွေပဲစစ်ကောင်ထုတ်တဲ့ခါမှာဒီသူစစ်ကောင်တွေမှာဒီအရသားလေးကိုတိတ်ဆောင်ပြီးတော့သွားတယ
်စက်တင်ဘာလတုန်းကကယိုရန်တိုင်းစစ်ဌာနချုပ်ရှိတဲ့တနင်္လာရီတိုင်းအတွင်းတိုက်ပွဲဖြစ်ပွားမှုနှုန်းအများဆုံးဖြစ်ခဲ့ပြီးတနင်္လာရီတိုင်းမှာပဲတိုက်ပွဲ68ကြိမ်ထက်မနည်းဖြစ်ပွားခဲ့သလိုမိုင်းဆွဲတိုက်ခိုက်မှု9ကြိမ်ထက်မနည်းရှိခဲ့ကြောင်းနဲ့စုစုပေါင်းထိတွေ့မှုအနည်းဆုံး89ကြိမ်ထိရှိခဲ့တယ်ဆိုပြီးဒေသတွင်းအသတင်းအချက်လက်တွေကြောက်ယူခဲ့တဲ့ FE5 တနင်္လာရီရဲ့တိုက်ပွဲကြားကမြေစာပင်ဆိုတဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်အခုအော်တိုဘာလထဲမှာလည်းတနင်္လာရီတိုင်းပလောမြို့နယ်နဲ့လောင်းလုံမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးနေ့စဉ်ရက်ဆက်ရက်ရှည်တိုက်ပွဲတွေဖြစ်နေတယ်လို့လည်းပြောထားပါဗျ။တိုက်ပွဲတွေပြင်းထန်မှုကြောင့်နေရက်စွန့်ခွာဖက်ပြေးတိမ်းရှောင်ခဲ့ရသူ 9,900 ခန့်အထိရှိနေပြီလို့လည်း FE5 တနင်္လာရီရဲ့အစီရင်ခံစာမှာဖော်ပြခဲ့ပါဗျ။တိုက်ပွဲတွေဖြစ်နေတဲ့တနင်္လာရီတိုင်းဘက်ကစစ်ပွဲအခြေအနေကိုစစ်ကောင်စီဘက်ကအခုချိန်ထိတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူးရှင်။